ခင်ဗျာဒီလိုမှမသာသာစကားများအစီအစဉ်မှာဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာဒေါက်တာဆန်းစုကြည်ပြောကြားချက်ဒီပြောကြားချက်နဲ့ပတ်သက်လို့တုံ့ပြန်ချက်စတာတွေနဲ့ပတ်သက်ပြီးနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တို့ရဲ့သတင်းမီဒီယာတွေပေါ်မှာပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ပြန်ပြီးတော့ပြောပြချင်ပါတယ်ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်ပြီးတပ်မတော်အနေနဲ့တိတိပိုကောင်းမွန်အောင်ကင်တွယ်ဖြေရှင်းသင့်တယ်လို့တွေးမိတာတွေရှိကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်ဒီခိုင်မြင်တဲ့မြောက်ပိုင်းကမွတ်စလင်တွေအခြေအနေနဲ့ပတ်သက်လို့တပ်မတော်ကင်တွေဖြည့်ရှင်းခဲ့ရရင်နဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့စက်တင်ဘာ13ရက်နေ့ကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်အာဆီယံမှာတဦးချင်းတွေ့ဆုံမွေးမြန်းခန်းမှာဒေါက်တာဆန်းစုကြည်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
် There are of course ways in which we with hindsight might think that the situation could have been handled
ဒီအခြေအနေကိုတိတိပိုကောင်းမွန်စွာကင်တွေဖြည့်ရှင်းသင့်တယ်လို့နောက်ပိုင်းမှာတွေးမိတာတွေရှိတဲ့အကြောင်းမိမိတို့အနေနဲ့ဘက်ပေါင်းစုံကအမျှတိုက်ရမှာဖြစ်တဲ့အကြောင်းတရားဥပဒေစိုးမိုးရေးဟာလူတိုင်းအကာအကွယ်ပေးရမှာဖြစ်ပြီးလူရွေးပြီးအကာအကွယ်ပေးလို့မရအကြောင်းဒေါက်ဆန်းစုကြည်ကဖြေကြားတော်တာပါဒီဆွေးနွေးပွဲမှာပဲရိုက်တာသတင်းတောင်နှစ်ဦးထောင်နှစ်ခုနှစ်အပြစ်ဒဏ်ချမှတ်ခံရတာနဲ့ပတ်သက်လို့သူတို့ကိုလွတ်လပ်တဲ့တရားရုံးမှာစီရင်ခဲ့တာဖြစ်ပြီးသတင်းတောက်တွေဖြစ်လို့ထောင်နှစ်အပြစ်ပေးခံရတာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်ဒီမိုကရေစီအစိုးရလက်ထက်မှာသတင်းတောက်တွေကိုထောင်နှစ်အပြစ်ပေးခံရတာဟာစိတ်နှောက်ရှက်ဖြစ်စရာဖြစ်မနေဘူးလားလို့မေးမြန်းရမှာဒေါက်တာဆန်းစုကြည်ကအခုလိုဖြေကြားလိုက်တာဖြစ်ပါတယ
် They were not jailed because they were journalists they were jailed because the court has well sentence has been passed on them
သတင်းတောက်နှစ်ဦးကိုထောင်နှစ်အပြစ်ပေးခဲ့တာဟာသတင်းတောက်ဖြစ်လို့အပြစ်ပေးတာမဟုတ်တဲ့အကြောင်းတရားရုံးကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တယ်လို့ဆုံးဖြတ်လို့အပြစ်ပေးခံရတာဖြစ်ကြောင်းသတင်းတော်တွေအနေနဲ့တရားမမျှတဘူးလို့ယုံကြည်ရင်အယူခံဝင်ခွင့်ရှိကြောင်းဒေါက်ဆန်းစုကြည်ကဖြေကြားတော်တာပါရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုဟာမြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးကိုစမ်းသပ်တဲ့အမှုတစ်ခုဖြစ်ပြီးဒီစမ်းသပ်မှုမှာမြန်မာနိုင်ငံဟာကြာရှုံးခဲ့ပါတယ်လို့ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဟာဂရီနီကပြောကြားလိုက်ပါတယ်သတင်းတော်နှစ်ဦးကိုထောင်နှံအပြစ်ပေးလိုက်တာနဲ့ပတ်သက်လို့တရားရုံးရဲ့စီရင်ချက်ပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဟနွိုင်းမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာကာကွယ်ပြောဆိုခဲ့ပြီးနိုင်ငံပိုင်းအကြမှာဥရောပပါလီမန်မှာစက်တင်ဘာ13ရက်နေ့ကအခုလိုပြောလိုက်တာဖြစ်ပါတယ
် Many observers saw this trial as a test about freedom of the media, democracy and the rule of law in the country. And it is pretty clear that the test was failed.
ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုဟာမြန်မာနိုင်ငံအတွင်းကသတင်းမီဒီယာလွတ်လပ်ခွင့်ရှိမရှိဒီမိုကရေစီရှိမရှိနဲ့တရားဥပဒေစိုးမိုးမှုရှိမရှိစမ်းသပ်တဲ့အမှုတစ်ခုဖြစ်ပြီးဒီစမ်းသပ်မှုမှာမြန်မာပြည်ဟာကြာရှုံးခဲ့တဲ့အကြောင်းဒီလိုအပြစ်ပေးလိုက်တာဟာသူတို့အလုပ်တာဝန်ကိုသူတို့လုပ်ကင်ထမ်းဆောင်နေတဲ့သတင်းတောက်တွေကိုဖမ်းဆီးအပြစ်ဒဏ်ပေးနိုင်တဲ့အတွက်သတင်းလွတ်လပ်ခွင့်ကိုချိန်ချောင်းနေတဲ့အကြောင်း EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကပြောသွားတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးသတင်းတောက်နှစ်ဦးရဲ့ရှေ့နေသူဖြစ်တဲ့ဦးခမောင်စောကတော့လွန်ခဲ့တဲ့3နှစ်ကဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုလွှမ်းမိပါတယ်လို့ပြောပါတယ်ဒေါက်ဆန်းစုကြည်ပြောစကားနဲ့ပတ်သက်ပြီးလွန်ခဲ့တဲ့3နှစ်က Unity သတင်းတောက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နှံပြစ်ပေးခံရပြီးပြောကြားမှုနဲ့နှိုင်းယှဉ်ပြီးဦးခမောင်စောက RFA ကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်
Unity သတင်းတော်တွေကိုထောင်ချပြီးတော့အဲ့ဒီထောင်ချပြီးနောက်နေမှာပဲဒေါက်ဆန်းစုကြည်ပြောတဲ့စကားပေါ့အဲ့ဒီတော့ကတော့ official secret act ဟာဒီသတင်းသမားတွေနဲ့မဆိုင်ဘူးဒါတို့အပြစ်ပေးတာမှားတယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ပြောသွားပါအဲ့တော့ကျွန်တော်အနေနဲ့ကတော့ဟို၃နှစ်အတွင်းမှာပေါ့ဗျာအပြစ်ပြက်ချင်းအတူတူဥပဒေချင်းအတူတူဒီလိုပဲသတင်းသမားတွေထောင်ချတယ်လိုက်တဲ့အပေါ်မှာလွန်ခဲ့တဲ့၃နှစ်ကဒေါက်ဆန်းစုကြည်ပြောတဲ့စကားကိုအပြောင်းလဲမရှိကျွန်တော်ကလက်ခံပါတယ်အခုပြောင်းပြီးတော့ပြောင်းသွားတယ်ဒီဘောဒါဒီတော့ဒီတခြားကိစ္စတွေကြည့်ကောင်းရှိပါလိမ့်မယ်ဒါပေမဲ့လွန်ခဲ့တဲ့3နှစ်ကိုပြန်လွှမ်းနေဆိုကျွန်တော်ပြောချင်ပါ
တယ်ဒါတော့ရှင်းနေဦးခမောင်ဆိုပြောတော့တာပါညမနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိန်ခေါ်မှုတွေများတဲမှာရာဇဝတ်မှုတွေကိုဖော်ထုတ်ရေးသားမှုအတွက်အသက်အန္တရာယ်အထိချင်းချောက်ခံရတာနဲ့နိုင်ငံရေးအရာဆိုရင်တပ်မတော်နဲ့ပတ်သက်လို့ရေးသားရမှာတရားစွဲပြီးထောင်ချအပြစ်ပေးခံရတာတွေဖြစ်တယ်လို့မြန်မာသတင်းပညာသိပ္ပံ MGI ကဦးကျော်မင်းဆိုရပြောလိုက်ပါတယ်TVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာဦးကျော်မင်းဆိုရအခုလိုပြောလိုက်တာဖြစ်ပါတယ်
။ခုနပြောတဲ့နယ်ဒီမှာမထီရဲမတူရဲ့ကိစ္စတွေကနှစ်ပိုင်းရှိတယ်။တစ်ပိုင်းကနိုင်ငံရေးနဲ့နှွယ်တဲ့ဥပဒေနဲ့မလွတ်ကင်းတဲ့သို့မဟုတ်နော်ဟိုမတမာတဲ့ကိစ္စတွေမြို့ရစီဝါနဲ့ပတ်သက်တာပဲဖြစ်ဖြစ်နော်ဟိုလောင်ကစားနဲ့ပတ်သက်တာပဲဖြစ်ဖြစ်နော်မှောင်ခိုလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ရှေ့မှာတာရကကြီးကောင်းဖြတ်ပြီးတက်လိုက်တာတို့နော်လူငားပြီးတက်လိုက်တာတို့ရိုက်တာတို့ဆိုတဲ့ဟာတွေကဖြစ်နေပြီ။ခိုင်းရှားတွေပေါ်နေပြီ။အဲ့တော့ဒါတွေကတော့နိုင်ငံရေးနဲ့ပတ်သက်တာ။နိုင်ငံရေးနဲ့ပတ်သက်တာကြတော့ဥမာအပြင်တက်နဲ့ပတ်သက်လို့ရှိရင်ရေးဖို့နည်းနည်းလက်တော့။မ ဘာလို့ဆိုတော့တက်ကလည်းအဲ့လိုမဖြစ်အောင်မင်းတို့ငါ့ကိုရေးတဲ့ကောင်နေငါ့ကိုဝေဖန်တဲ့ကောင်နေတွေ့ရမလားဒါနဲ့မင်းတို့ကောင်နေတရားစွဲခံရမယ်မင်းတို့ထောင်ထဲထည့်ခံရမယ
်မန်လေးမြို့သူမြို့သားတွေအတွက်2018ခုစက်တင်ဘာ13ရက်နေ့ဟာ21ရာစုမှာဟုတ်ရလားကဘာဦးအဆောက်ကိုပြန်ရောက်နေတယ်လို့ဖြစ်နေတယ်လို့မန်လေးမြို့ကဆိုင်းဆရာညီဘူးလေးကပြောကြလိုက်ပါတယ်မန်လေးမြို့မှာလူရဲတိုက်ခိုက်မှုတွေအကြမ်းဖက်မှုတွေတနေ့တခြားအများပြလာတာကိုဖြေရှင်းနိုင်ဖို့စက်တင်ဘာ13ရက်နေ့ကမြို့ကလူလူဟောပြောဆွေးနွေးပွဲပြက်ခဲ့ရစဉ်ဆရာညီဦးလေးက RFA ကိုအခုလိုပြောခဲ့တာဖြစ်ပါတယ
်2018 September 13ရက်21ရာစုဟုတ်ရလားငါတော့တန်ဆရာဖြစ်တဲ့မန္တလေးသူမန္တလေးသားတွေကကဘာဦးပြန်ရောက်သွားတယ်ပဲကဘာဦးလူတွေကမညမိုးချုပ်မှကိုကြောက်ဖြစ်ကောင်းပါဦးဒီလိုမဖြစ်ချင်ပါမနေချင်ပါခုဖြစ်နေတဲ့ပြဿနာလူမှုရေးစီးပွားရေးအများကြီးထိခိုက်တယ်အထူးသဖြင့်စိတ်ပိုင်းဆိုင်ရာပေါ့တထိတ်ထိတ်တလန်းနဲ့နေရတာမကောင်းမလုံးချုံတော့မကောင်းသားတွေသမီးတွေရှိတယ်သူတွေသူမတွေရှိတယ်ကိုကိုယ်တိုင်လည်းတစ်ခါတလေလိုအပ်ရင်ပြင်ထွက်ရတာဒီရွယ်ကြီးရောက်မှမလုံးချုံတော့ဘာမှမကောင်းရှည်တဲ့စိတ်မြင့်လာမှာအဆုံးဖြတ်မှဖြစ်နေတဲ့တိုက်ပွဲမှပုံမငြိမ်းချမ်းဘူးဆိုတော့မန္တလေးမြို့လည်းမငြိမ်းချမ်းဘူး
ဒါတော့စိုင်းဆရာညီဘူးလေးပြောတော်တာဖြစ်ပါတယ်အခုတော့မှတ်မှတ်သားသားစကားများအစီအစဉ်ရောက်ပါပြီခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ